Syria ရှေ့မြောက်ပိုင်းဒေသမှာ Kerch တွေပေါ်မှာ Turkey ရဲ့ထိုးစစ်ဆင်နွှဲမှုတွေအမေရိကန်ရဲ့ဂျာဝန်စစ်ဆက်ပေးမှုကြောင့်ပြစ်ခတ်ရဆက်မှုဟာယာယီမဟုတ်ဘဲခိုင်မြဲလာပြီးဖြစ်တာကြောင့် Turkey ကိုအမေရိကန်စုအချထားတဲ့အရေးယူတန်းခတ်မှုတွေရုပ်သိမ်းပေးလိုက်ပြီလို့သမ္မတ Donald Trump ကပြောပါတယ်။ဗုဒ္ဓဖူးနေ့မနေ့ပိုင်းမှာ Turkey ကသူတို့ရဲ့ Syria နိုင်ငံနဲ့ထိုးစစ်ဆင်တိုက်ခိုက်နှိမ်မှုတွေရဆိုင်လိုက်ပြီလို့ Trump အစိုးရအဖွဲ့ကအကြောင်းကြားခဲ့ကြောင်းနဲ့ဒီပြစ်ခတ်ရဆက်မှုဟာအများကတန်တရားဖြစ်နေတယ်လို့ယာယီမဟုတ်ဘဲအမြဲတမ်းဖြစ်သွားပြီလို့သမ္မတကပြောပါတယ်။ဒါ့အပြင် Turkey ရဲ့ Syria Cuts တွေပေါ်ထိုးစစ်ဆင်ခဲ့တဲ့အတွက်အမေရိကန်ကချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေဖယ်ရှားပေးခဲ့ကြောင်းနဲ့ဒါတစုံတရာပြဿနာထပ်မဖြစ်တော့တဲ့အချိန်ထိဖြစ်ကြောင်းသမ္မတကပြောပါတယ်။ Syria Democratic တပ် SDF ဟာအမေရိကန်ရဲ့ IS စစ်တွေ့ကြွာချိန်မုံရင်မှာလက်တွဲတိုက်ခိုက်ခဲ့သူတွေဖြစ်ပါတယ်။ဒါပေမဲ့ Turkey ကတော့သူ့နိုင်ငံတွင်ခွဲထွက်ရေးသမားတွေအတွက်ပုံကန်လှုပ်ရှားနေသူတွေနဲ့ဆက်နွယ်နေတဲ့အကြမ်းဖက်သမားအဖြစ်သဘောထားတာပါ။SDF တပ်ဖွဲ့ပြောခွင့်ရကလည်း SDF ဗိုလ်ချုပ်ကြီးမာဆူလမ်အဗ်ဒီရဲ့သမ္မတ Trump ကိုကျေးဇူးတင်ကြောင်းထုတ်ပြန်တဲ့ကြေညာချက်ကိုသူ့ရဲ့ Twitter မှာရေးပါတယ်။